မြန်မာနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ရွေးကောက်ပွဲဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေကိုဆက်ပြီးတော့လှုပ်သွားဖို့ EU ဥရောပသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေကိုခေတ်မီဒီမိုကရေစီနိုင်ငံတရားနဲ့အညီဖြစ်အောင်နဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးကိုအထောက်အကူဖြစ်စေဖို့ပြည်ပြည်စုံနဲ့တုံ့တက်လေးလာမှုတွေလှုပ်သွားဖို့ကိုလည်း EU ဥရောပသမဂ္ဂကတိုက်တွန်းခဲ့ပါတယ်။လာမယ့်2015ခုနှစ်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြသူအလုံးမျက်မျက်တက်တက်ရှင်ပြိုင်ခွင့်ရဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေဟာအများယုံကြည်တဲ့နောက်ပွင့်လင်းမြင်သာမှုရှိတဲ့အလုံးလဲပါဝင်နိုင်တဲ့အခြေအနေဖြစ်တဲ့လို့ထောက်ပြသွားပါတယ်။ EU ဥရောပသမဂ္ဂရဲ့နိုင်ငံကြီးရာကောင်စီရဲ့မနေ့တုန်းကအစည်းအဝေးတွင်မြန်မာနိုင်ငံအရေးကိစ္စကိုလည်းဆွေးနွေးခဲ့ကြပြီးတော့ဒီဖွဲ့စည်းပုံပြည်ရေးအပါအဝင်တိုက်တွန်းမှုတွေကိုအချက်12ချက်ကို EU ကနေပြီးတော့ဆုံးဖြတ်ခဲ့တာပါ။မြန်မာနိုင်ငံရဲ့လူမျိုးရေးဘာသာရေးအထူးရုံးနေရဲ့အကြောင်းရင်းကိုကင်တွယ်ဖြည့်ရှင်းပြီးတော့လူခွင့်ရင်းနဲ့တရားဥပဒေစုမှုရေးကိုအာမခံချက်ပေးဖို့ကိုလည်း EU ဥရောပသမဂ္ဂကမြန်မာအစိုးရကိုတိုက်တွန်းသွားပါတယ်။လူမှုအတိုင်းအဝန်၏အကြားအပြန့်အလှန်ညီညီချင်းချင်းနဲ့လေးစားမှုတွေရှိလာစေဖို့အတွက်ဖွံ့ဖြိုးရေးအစီအစဉ်တွေဆောင်ရွက်ပြီးဖို့နောက်ဘာသာရေးနဲ့လူမျိုးရေးဆိုင်ရာတင့်မြတ်နားလည်မှုတွေဖြစ်လာစေအစီအစဉ်တွေဆောင်ရွက်ဖို့ကိုလည်း EU အနေနဲ့ပြည်ဝင်ထံတိုက်တွန်းတယ်လို့ဖော်ပြပါရှိပါတယ်။မကြာသေးခင်တုန်းကနိုင်ငံချင်းသားတွေလှုပ်ပေးခဲ့တဲ့အပေါ်မှာကြိုဆိုသလိုပဲအခု2013ခုနှစ်အကုန်ပိုင်းမှာနိုင်ငံချင်းသားအလုံးကိုချွင်းချက်မရှိပြန်လွှတ်ပေးဖို့နဲ့ဆက်ပြီးတော့ဖမ်းဆီးမှုတွေကိုလည်းရပ်တန့်ထားဖို့တိုက်တွန်းပါတယ်။မြန်မာနိုင်ငံတွင်လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကွဲထားရှိဖို့ကိစ္စအပါဝင်လူခွင့်ရေးနဲ့ပတ်သက်ပြီးတော့ဒီကုလသမဂ္ဂရဲ့အကြံပြုချက်တွေကိုလေးစားလိုက်နာဖို့ကိုလည်း EU ဥရောပသမဂ္ဂကမြန်မာအစိုးရကိုတိုက်တွန်းခဲ့ပါတယ်။တချိန်တည်းမှာတော့ဒီလာမယ့်2014-2020ကာလမြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုအစီအစဉ်တွေကိုလည်းတိတိကျကျတိုးမြင့်လုပ်သွားဖို့ရှိတယ်ဆိုတာကိုဖော်ပြခဲ့တယ်လို့ EU မြန်မာ Tax Pool ဒီပူးတွဲလုပ်ငန်းအဖွဲ့ဖွဲ့စည်းပြီးတော့ဆောင်ရွက်နေမှုအပေါ်မှာလည်းကြိုဆိုထားပါတယ်။EU အနေနဲ့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ထောက်ပံ့ကူညီသွားမှာဖြစ်ပြီးတော့အရက်ဖက်လူမှုအဖွဲ့အစည်းတွေနောက်မြန်မာညီညွတ်ရေးစင်တာနဲ့ရဲဌာနပိုင်းပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေအတွက်လည်းအကူအညီပေးသွားဖို့ရှိတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာတည်တဲ့နဲ့ညီညွတ်ရေးသဘောတူညီချက်တည်းရထွက်လာဖို့အတွက်အစုအဖွဲ့အလုံးပါတဲ့နိုင်ငံရေးဆွေးနွေးမှုတွေအတွက်လည်း EU ဥရောပသမဂ္ဂအနေနဲ့အကူအညီတွေပေးသွားဖို့အစီအစဉ်အစဉ်သစ်ရှိတယ်လို့လည်းဒီဆုံးဖြတ်ချက်မှာပေါ်ပြပါရှိပါတယ်ခင်ဗျာ